နိုင်ငံတကာတရားရုံး ICJ ရဲ့အမှုအပေါ်မှာသုံးသက်ချက်မေးမြန်းခံကိုတင်ပြပေးကြပါရစေ။မြန်မာအစိုးရပေါ်ကြားဖြတ်အရေးယူဆောင်ရွက်ဖို့ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေဘက်ကအမိန့်ချမှတ်မဲ့အလားအလာကတေချာသလောက်ရှိနေတယ်လို့နိုင်ငံတကာဥပဒေပညာရှင် Michael Barker ကသုံးသပ်လိုက်ပါရစေ။ဘလို့အကြောင်းချက်တွေပေါ်မှာမူတည်ပြီးတော့သူကဒီလိုသုံးသပ်ရပါသလဲ။2018ခုနှစ်တုန်းကမြန်မာကိုတခြားနိုင်ငံတစ်နိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့စာတမ်းကိုရေးသားပြုစုခဲ့တဲ့ Mr. Barker ကအခုသူ့ရဲ့စာတမ်းမှာကြိုတင်ထောက်ပြခဲ့တဲ့အခြေအနေဆက်ရောက်လာခဲ့တယ်လို့ဆိုတာပါသူကိုယ်တိုင်ကလည်း ICJ တရားရုံးမှာ၄နှစ်ကြာလက်ထောက်ဥပဒေအရာရှိအဖြစ်နဲ့ဆောင်ရွက်ခဲ့သူဖြစ်ပါတယ်လက်ရှိအိုင်ယာလန်နိုင်ငံ Dublin က Trinity College ဥပဒေဘာသာရပ်ဌာနလက်ထောက်ပါမောက်ခ Michael Barker နဲ့ဒီဇင်ဘာလ12ရက်နေ့တုန်းက VOA မြန်မာပိုင်းကမတ်အင်ဂျင်နိုင် Skype ကနေတီးသက်ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
အခုလို၃ရက်ကြာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေကိုနားထောင်ပြီးတဲ့နောက်မှာကြားနာပွဲရဲ့အဓိကအချက်ဖြစ်တဲ့ဂမ်ဘီယာကတောင်းဆိုတဲ့ဂျားဖြက်အရေးယူဆောင်ရွက်ဖို့ဆိုတာကိုတရားသူကြီးတွေကဘယ်လိုဆုံးဖြတ်မဲ့အလားအလာရှိမလဲရှင
် So it's always dangerous to make predictions
တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုတင်ခန့်မှန်းပြောဆိုဖို့အများအားအန္တရာယ်ရှိတယ်ဆိုတာကျွန်တော်သိပါတယ်ဒါပေမဲ့၃ရက်ကြာကြားနာပွဲမှာဂမ်ဘီယာရဲ့ရှောက်လဲတင်ပြချက်တွေကိုသုံးသပ်ကြည့်ခြင်းအပြင် ICJ တရားရုံးအနေနဲ့ provisional measures ကြပြအရေးယူဆောင်ရွက်ဖို့အမိန့်ချမှတ်မယ်အလားအလာလုံးဝတည်ကြတဲ့လောက်ရှိနေပါတယ်။ဒါပေမဲ့အဲ့ဒီကြပြအရေးယူဆောင်ရွက်ဖို့အမိန့်ထုတ်ပြန်ချက်မှာပါဝင်မဲ့ဥပဒေပိုင်းဆိုင်ရာတိကျတဲ့အချက်လက်တွေဘာတွေဖြစ်မလဲဆိုတာခံမှန်းဖို့ခက်ခဲပါတယ်။ဆိုလိုတာကဂမ်ဘီယာနိုင်ငံဘက်ကတောင်းဆိုချက်အတိုင်း ICJ တရားရုံးကအတိအကျလိုက်ရောမယ်ဆိုတာမျိုးမဟုတ်ပါဘူး။ဂမ်ဘီယာဘက်ကလည်းပန်းနပ်ပါတယ်။တရားရုံးအမိန့်မှာပါဝင်တဲ့အချက်အလက်အတိအကျကိုတိုက်တွန်းချက်အနေနဲ့ရှောက်လဲခဲ့တာဖြစ်ပါတယ်။ဒါကလည်းကောင်းတဲ့အကြံဉာဏ်ပါ။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာပြစ်မှုကျူးလွန်မှုတွေကိုမလုပ်ဖို့မြန်မာကိုအမိန့်ပေးဖို့ဆိုတာမျိုးဂမ်ဘီယာကတည်းရဲ့ပြောတာမဟုတ်ပဲလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုကိုအစိုးရစစ်တပ်ဒါမှမဟုတ်ပြည်သူ့စစ်အဖွဲ့တွေကိုမလုပ်အောင်တားမြစ်ပေးဖို့ဆိုတဲ့အချက်ကိုတောင်းဆိုခဲ့တာပါ
အခုနောက်ဆုံးအနေနဲ့မေးချင်တာကတရားရုံးမှာဒေါင်ဆန်းစုကြည်ရဲ့စွမ်းဆောင်မှုအရေးအသွေးနဲ့သူ့ရဲ့ခုခံခြေပါချက်တွေပေါ်ရော Mr. Barker ဘယ်လိုသုံးသပ်ပါလဲရှင
် I mean it was certainly a remarkable
ငါကလူခွင့်ရေးလှုပ်ရှားမှုမှာအမွန်တင်ခါရသူတူဂုံတိတ်ခါအစင်တန်းရှိထားသူတူကအခုလို ICJ တရားရုံးရှေ့မှောက်ကိုတိုင်ခုခံခြေပခဲ့တဲ့လောက်ရဟာဒေါန်ဆန်းစုကြည်အတွက်ထူးခြားလာတဲ့တမိုင်းဝင်ဖြစ်ရဆိုတာသိကြပါတယ်တစုံတယောက်ရဲ့ဂုံတိတ်ခါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်မှာအလွန်ပဲပြောင်းလဲခဲ့ပြီးဖြစ်ပါတယ်ဘာကြောင့်လဲဆိုတော့လူတွေဘက်မှာမတူညီတဲ့နားလည်မှုတွေရှိခဲ့ကြပါတယ်ရိုညာတွေအပေါ်ဘာတွေဖြစ်ခဲ့တယ်လဲသူတို့ဘလို့ရင်ဆိုင်ခဲ့ရတယ်လဲဆိုတဲ့အခြေအနေအပေါ်မှာမတူညီတဲ့နားလည်မှုတွေအတော်လေးရှိခဲ့တာပါဒါကြောင့် ICJ တရားရုံးကိုကိုယ်တိုင်တက်ရောက်ဖို့ဒေါန်ဆန်းစုကြည်ရွေးချယ်မှုကစိတ်ဝင်စားစရာကောင်းပါတယ်။ဒီအချက်ကိုကြည့်ရင်သူ့မှာတခြားရွေးချယ်စရာမရှိဘူးဆိုတာကိုလည်းပြသနေပါတယ်။ဂမ်ဘီယာဘက်ကအရင်ဆုံးရှောက်လဲချက်ပေးခဲ့တဲ့နေ့ကဆိုရင်ရိုညာတွေအပေါ်ရဲဆက်ဆက်ကျူးလွန်မှုဆွဆွဲချက်တွေအတွက်တရားရုံးကိုတင်ပြရမှာကလေးတွေအပေါ်ကျူးလွန်တဲ့တပ်ဖြတ်မှုတွေလင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအကြောင်းဂမ်ဘီယာဘက်ကဥပဒေပညာရှင်တွေတင်ပြသွားတာကိုနားထောင်ရသူတွေအတွက်အလွန်ပဲစိတ်နှလုံးထိခိုက်စေခဲ့ပါတယ်။ဒီချိန်မှာတရားသူကြီးတွေရှင်းမောက်ထိုင်ပြီးနားထောင်နေတဲ့ဒေါန်ဆန်းစုကြည်အတွက်အလွန်ခက်ခဲတဲ့အချိန်ပဲဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းမြန်မာနိုင်ငံကိုကိုစားပြုပြီးဒေါန်ဆန်းစုကြည်ခုခံရှောက်လဲချက်ပေးတာကိုကြည့်ပြီးကျွန်တော်အချက်နှစ်ချက်မြင်မိပါတယ်။တစ်ချက်ကလူအများအပြားဝေဖန်ခဲ့တဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသူ့ရဲ့ရှောက်လဲချက်တွေထဲမှာလုံးဝပြောဆိုခြင်းမရှိတာပါ။မြန်မာဘက်ကပထမအကြိမ်ခုခံခြေပါတဲ့နေရာမှာအာဆာအကြမ်းဖက်ဖွဲ့အကြောင်းပြောတဲ့အချိန်မှာအဖွဲ့နာမည်မှာပါတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုပဲဒေါန်ဆန်းစုကြည်ကဒီချိန်ပဲသုံးခဲ့တာပါနောက်ဆုံးအပိတ်လျှောက်လဲချက်မှာလည်းလုံးဝသုံးလုံးမသွားဘူးလို့ကျွန်တော်နားလည်ထားပါတယ်ဒီချက်ကသူ့ကိုရောမြန်မာကိုယ်စားလှယ်တစ်ဖွဲ့လုံးရဲ့တိတ်ခါကိုပါထိခိုက်စေခဲ့ပါတယ်ဒီအသုံးအနှုန်းကိုအသုံးမပြုဖို့မြန်မာကိုယ်စားလှယ်တစ်ဖွဲ့လုံးကဆုံးဖြတ်ချက်ချထားတာဖြစ်ပါတယ်ဒီချက်ဟာလည်းသူ့ကိုတရားရုံးမှာအထောက်အကူမပေးပါဘူးနောက်ထပ်အဓိကကျတဲ့အချက်ကတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကဘာမှတုံ့ပြန်ပြောသွားခြင်းမရှိတာပါဂမ်ဘီယာရှောက်လဲချက်မှာအဓိကအရေးပါတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုဆွဆွဲချက်တွေမှာလည်းသူကဘာမှတုံ့ပြန်ပြောဆိုတာမျိုးမရှိပါဘူးဒီအချက်ဟာတနည်းတလားအဖြစ်ဒေါန်ဆန်းစုကြည်ရဲ့ခုခံရှောက်လဲချက်တစ်ခုလုံးကိုအားနည်းစေပါတယ်ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘက်ကတုံ့ပြန်ဖို့ပြက်ကွက်မှုဒါမှမဟုတ်တုံ့ပြန်ခုခံခြေပါလို့စိတ်မရှိတာဒါမှမဟုတ်သူ့အစိုးရကိုကာကွယ်ဖို့ဥပဒေကြောင်းအရပြန်ပြေးခုခံမယ်ဆိုရင်တောင်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရသူတွေအပေါ်သူ့ရဲ့ခံစားမှုကိုအတိုင်းအတာတစ်ခုထိပြသဖို့ပြက်ကွက်ခဲ့ပါတယ်
။ဒါပေမဲ့ဒေါန်ဆန်းစုကြည်ရဲ့ရှောက်လဲချက်တွေထဲမှာဒီပြည်ရင်းနိုင်ငံရေးအချက်အတဲ လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းဆောင်ရွက်နေရတဲ့သူတို့ဆိုရရဲ့အခြေအနေတွေကိုလည်းထုတ်ဖော်ပြောသွားတယ်။နောက်စစ်တပ်နဲ့ဆက်ဆံရေးမှလည်းအတော်လေးသတိထားရတဲ့အခြေအနေကိုလည်းသူကပုံပွင့်လင်းလင်းပြောသွားတာတွေ့ရပါတယ်။ဒီလိုဖြည့်ရှင်းချက်မျိုးတွေပေါ်မှာရောနိုင်ငံတကာကနားလည်ပေးလို့မရဘူးလားရှင့်။
I was a little surprised on the first day that she went into much more.
No, I'm okay about it. But my name is Don Sansuji. I put a cook and chip by Shao Leje to cool on her. Just now, my name is Tara. I put a little sick here. I put a little sick here. So, I put a little sick here. You put a little sick here. You put a little sick here. The I am a little sick here. I put 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 a little sick here. သူဥဆောင်တဲ့အစိုးရနဲ့စစ်ဘုတ်ချုပ်တွေအကြားဆက်ဆံရေးအခြေအနေအစိုးရမှာသူယူထားရတဲ့နိုင်ငံရေးတာဝန်အကန့်အသတ်တွေစတဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်သိပြီးကြုံကြုံကျင်ကျင်တော့သုံးသပ်လို့မရပါဘူး။ဒါကြောင့်ဒီအချက်ပေါ်မှာကျွန်တော်အများကြီးမပြောလို့ပါဘူး။ဒါပေမဲ့ဒီကြားနာပွဲကိုတစ်ကမ္ဘာလုံးကစောင့်ကြည့်လေ့လာနေတဲ့သူအများစုကိုတော့သူ့ပြောပြချက်တွေယုံကြည်လက်ခံလာအောင်ဒေါအောင်ဆန်းစုကြည်ကဆွဲဆောင်မှုမရှိခဲ့သလိုသူ့ရဲ့ခုခံခြေပါချက်တွေဟာလည်းလုံလောက်မှုမရှိပါဘူး။